Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of VOA American ဇန်ကနေ2015ခုနှစ် August 25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 49တို့ကနေစတင်ဆန်လွှင့်နေပါတယ်ခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးဖို့ရှိပါတယ်။ထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံရဲ့စီးပွားရေးကျဆင်းနေမှုပေါ်ဆိုးရိမ်မှုတွေထွက်နေတာကြောင့်ကမ္ဘာတစ်ဝှမ်းမှာအစုရှယ်ယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေကျဆင်းသွားတယ်ဆိုတဲ့သတင်းတောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံအပေါ်ဝါဒဖြန့်ချီရေးတွေမလုပ်ဖို့သဘောတူညီလိုက်တယ်ဆိုတဲ့သတင်းစတာတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထဲမှာတော့အာရှဈေးကွက်ကျဆင်းနေတာနဲ့ပတ်သက်ပြီး
I guess the question that people are starting to ask, and certainly I'm asking, is just how this gets.
Australia ban ye ngwe chi chuan jin tu pyo daw da phit par de. Di chang go ma cha kin ma na sian ma ba. Da pyin NCA thabaw tu sa chou lat ma ye thu nai mo twa tai da lat na kai phwe ri ba ri song phyet khe ja de. Ta kha NLD party ne 88 myusat phwe lo pu de thauk tan lai de jin ya che a pa win.သမရာဦးသိန်းစိန်အနေနဲ့ဘာသာကူပြောင်းရေးဆိုင်ရာဥပဒေကြမ်းနဲ့တလင်တမားစနစ်ဥပဒေကြမ်းကိုလက်မှတ်မထိုးဖို့လူခွင့်အဖွဲ့တစ်ခုကဘာကြောင့်တောင်းဆိုလိုက်လဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကျဆင်းနေတဲ့အပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်တင်းနှင်းလာနေကမ္ဘာတစ်ဝှမ်းအစုရှယ်ယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်American ပြည်တော်စုက Down Jones အစုရှယ်ယာဈေးကွက်ဟာဈေးဖွင့်ပြီးမိနစ်ပိုင်းအတွင်းမှာ900ခန်းလုံးဈေးထိုးပြီးတော့ကျသွားခဲ့ပါတယ်ဈေးကွက်အတွင်းမှာတစ်နေ့တာလုံးအတက်အကျအပြောင်းလဲတွေရှိနေခဲ့ပြီးတော့နောက်ဆုံးဈေးပိတ်ချိန်မှာတော့အစုရှယ်ယာအညွန်ကိန်းကျဆင်းမှုဟာ 3.6 ခန်းလုံးအထက်မှာရှိနေပါတယ်အာရှတိုက်မှာတော့ရှန်ဟိုင်းအစုရှယ်ယာဈေးကွက်ဟာ800ခန်းလုံးကျော်ကျဆင်းသွားခဲ့ပြီးဂျပန်နိုင်ငံရဲ့အဓိကအစုရှယ်ယာဈေးကွက်မှာတော့400ခန်းလုံးကျော်နဲ့ဟောင်ကောင်မှာလည်းငါးကြာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်။ဥရောပတိုက်ရဲ့အဓိကအစုရှယ်ယာဈေးကွက်ဈေးအညွှန်းကိန်းတွေမှာလည်း၄ကြာခိုင်နှုန်းထက်မနည်းကျဆင်းသွားခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့ Sensex အစုရှယ်ယာဈေးကွက်မှာတော့၅ကြာခိုင်နှုန်းကျဆင်းသွားခဲ့ပြီးဒါဟာ6နှစ်အတွင်းမှာအနည်းဆုံးအဆင့်ထိုးကျသွားတာဖြစ်တယ်လို့ဆိုပါတယ်။လူသုံးကုန်ပစ္စည်းတော်တော်များများရဲ့ဈေးနှုန်းတွေကျဆင်းသွားသလိုရေနံစိမ်းဈေးဟာလည်း6နှစ်ကာလအတွင်းမှာအနည်းဆုံးဖြစ်တဲ့၄ကြာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။နှစ်ပေါင်းများစွာတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်နေတာဟာလူသုံးကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေကိုအဓိကထားတဲ့ဈေးကွက်ဖြစ်နေခဲ့တာပါတရုတ်နိုင်ငံမှာအစုရှယ်ယာဈေးကွက်တွေကျဆင်းနေတာနဲ့ငွေတန်ဖိုးချလိုက်တာတွေအပါအဝင်စီးပွားရေးကျဆင်းမှုတွေဖြစ်ပေါ်နေတာကြောင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မှာရင်းနှီးမြှုပ်နှံသူတွေကမေးခွန်းထုတ်နေကြတာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားနိုင်ငံတဲကိုဝါဒဖြန့်ထုတ်လွှင့်နေတာတွေရပ်တန့်ပေးဖို့ဒီနေ့သဘောတူလိုက်ပါတယ်။အခုလိုထုတ်ပြောလိုက်တာကမကြာခင်ကပဲတောင်ကိုရီးယားစစ်သားနှုတ်မိုင်းပေါက်ကွဲမှုကြောင့်ဒဏ်ရာတွေရသွားတာကိုမြောက်ကိုရီးယားဘက်ကလည်းဝန်ထဲနောက်ထပ်ရမိကြောင်းထုတ်ပြောပြီးမှဖြစ်ပါတယ်။ဒီသဘောတူညီချက်ရခဲ့တာကကိုရီးယားကျွန်းဆွယ်ထဲမှာမကြာခင်ကဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံထိတ်တက်ရင်ဆိုင်မှုတွေဖြစ်ပြီးစစ်ပွဲတွေဆက်ဖြစ်သွားမှာကိုစိုးရိမ်တဲ့နောက်မှာနာယီပေါင်း30ကြာတင်းတင်းမာမာနှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးမှဖြစ်လာခဲ့တာပါ။တောင်ကိုရီးယားသမ္မတရဲ့လုံခြုံရေးဆရာအကြံပေးကင်ကွန်ဂျင်ကကိုရီးယားနိုင်ငံအနေနဲ့ဆိုးမျိုးတော့ဒါမှမဟုတ်ပျုံယမ်းမျိုးတော့မှတွေ့ဆုံဆွေးနွေးပွဲတွေမကြာခင်ထပ်လုပ်ဖို့သဘောတူထားတယ်။ကိုရီးယားစစ်ပွဲကိုငြိမ်းချမ်းစာချုပ်နဲ့မဟုတ်ပဲအပြစ်ရရေးစာချုပ်နဲ့နှစ်ပေါင်း62နှစ်ကြာထိန်းလာခဲ့ပြီးအခုနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာဖို့ဆက်ကြိုးပမ်းသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီတောင်မြောက်ကိုရီးယားနှစ်ဖက်လုံးကလည်းဆေးကာလပဋိပက္ခတွေကြောင့်ကွဲကွာခဲ့ရတဲ့ကိုရီးယားမိသားစုတွေပြန်ပေါင်းစုံနိုင်ရေးအစီအစဉ်ကိုလည်းစက်တင်ဘာလမှာပြန်ဆဖို့ရှိတယ်လို့ထုတ်ပြောနေပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အနီးကမ္ဘာမိတ်ဖြစ်တဲ့ American နိုင်ငံအနေနဲ့လည်းအခုသဘောတူညီချက်တွေကိုကြိုဆိုလိုက်ပြီးကိုရီးယားကျွန်းဆွယ်ထဲမှာတင်းမာမှုတွေလျှော့နေပပျောက်သွားဖို့မျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်ခင
်ဗျ။အီရန်နိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးပြန်လည်တည်ဆောက်မှုနဲ့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီမှုကြောင့်အီရန်နိုင်ငံရဲ့စီးပွားရေးအကျပ်တဲဖြစ်သွားအောင်ချမှတ်ထားတဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတွေအစောဆုံးလာမဲ့မတ်လမှာရုတ်သိမ်းပေးနှံ့တယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်ကတင်းနာနေမှာပြောကြားလိုက်ပါတယ်။အီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားသဘောတူညီမှုကိုလာမယ့်အောက်တိုဘာလမှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်း အီရန်နိုင်ငံတီဟီရန်မြို့ကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဟန်တားဖို့အတွက်သဘောတူညီခဲ့မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းအရေးယူပိတ်ဆို့ထားမှုတွေကိုအစောဆုံးလာမယ့်ຫນွေဥကာလမတ်လနဲ့မေလအတွင်းရုပ်သိမ်းပေးနိုင်တယ်လို့မစ္စတာဟာမွန်ကပြောဆိုလိုက်ပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံတို့ဟာသူတို့ရဲ့တန်ရုံတွေကိုလန်ဒန်နဲ့တီဟီရန်မြို့တော်တို့မှာတင်းငွေနေနေကပြန်လည်ပြီးတော့ဖွင့်လှစ်ခဲ့ပါတယ်။အီရန်နိုင်ငံရဲ့ပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးပြုလုပ်ဖို့အတွက်သဘောတူညီမှုကိုကဘာကြီးကစောင့်ကြည့်နေတယ်လို့လည်းအီရန်သမ္မတဟာဆမ်ရူနီကပြောဆိုလိုက်ပါတယ်ခင်ဗျာ
။ UNESCO အကြီးအကဲကရှေးဟောင်းဆီးရီးယားမြို့ကြီးပါလ်မေရာမှာလုပ်ခဲ့တဲ့ IS Islam စစ်သွေးကြွတွေရဲ့ဖျက်ဆီးမှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ထုတ်ပြောလိုက်ပါတယ်။တနုန်နေနေမှာဒီစစ်သွေးကြွတွေအနေနဲ့တပ်တန်း 2,000 ရှိတဲ့ဘာရှာမင်းဖျားချောင်းကိုဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ပါလ်မေရာဖျားချောင်းကိုနှစ်ပေါင်းများစွာထိမ့်ပေးလာခဲ့တဲ့ရှေးဟောင်းမွေနစ်ဆိုင်ရာအကြီးအကဲဟောင်းနဲ့ရှေးဟောင်းမွေနစ်သူတည်သည့်ခါလက်အဆက်ကိုခေါင်းဖြတ်တက်ပြီးတပတ်ကြာမှအခုလိုထပ်ဖြတ်စီလိုက်တာပါ။ပါမီရာဖရာကျောင်းရဲ့အမှုပညာနဲ့ဆောက်လုပ်ရေးပညာတွေဟာဆီးရီးယားရဲ့ထူကြတဲ့ဝိသေသနနဲ့သမိုင်းကြောင်းတစ်လျှောက်ထင်ရှားကြော်ကြားကြွယ်ဝမှုတွေအတွက်ပြယုတ်ဖြစ်ကလူသားယဉ်ကျေးမှုဖြစ်စဉ်ပေါင်းများစွာရဲ့လမ်းဆောင်မှလည်းရှိနေတယ်လို့ဆိုပါတယ်။ UNESCO ညွှန်ကြားရေးမှူးချုပ်အရီနာဘိုကိုဗာကအစွန်းရောက်သမားတွေအနေနဲ့အခုလိုမတူကွဲပြားမှုတွေနဲ့ချမ်းသာကြွယ်ဝမှုတွေကိုဖျက်ဆီးဖို့တမင်ရည်ရလုပ်ခဲ့တာလို့ဝေဖန်ပြစ်တင်လိုက်ပါတယ်။တစ်ချိန်တည်းမှာပဲညွှန်ကြားရေးမှူးချုပ်ဘိုကိုဗာကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တော့အခုလိုယဉ်ကျေးမှုပပျောက်အောင် IS အဖွဲ့ရဲ့အသေးတပ်မှုတွေကိုဝိုင်းဝန်းဆန့်ကျင်ပစ်ဖို့လိုတယ်လို့တိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာသူမကပဲဒီ IS အဖွဲ့အနေနဲ့တမိုင်းကိုဖျောက်ဖျက်ဖို့ကြိုးစားပေမဲ့တကယ်တမ်းဖျောက်ဖျက်လို့မရနိုင်ဘူး။ဒီကြီးမားမြင့်မြတ်တဲ့ယဉ်ကျေးမှုတွေကိုကဘာကြီးကအမှတ်မရအောင်ဖျောက်ဖျက်ဖြစ်လို့မဖြစ်နိုင်ဘူးလို့ဆက်ပြောခဲ့ပါတယ်ခင်ဗျ။
UAV ရေခဲတန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အတံမြန်မာပိုင်းစီစဉ်ကအင်္ဂါနေ့မနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာပေးနေပါတယ်ခင်ဗျာ။နှစ်နိုင်ငံကြားကုန်သွယ်ရေးပုံမှုအားကောင်းလာစေဖို့အတွက်မြန်မာနိုင်ငံကိုဖောက်လုပ်မဲ့ကားလမ်းမကြီးတိဆောက်ရေးအစိုးပြုထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးမူဝါဒချမှတ်ရေးအဖွဲ့ကအတည်ပြုပေးဖို့အဆင့်တင်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာကမကထပြုလုပ်တဲ့ဒီကနေ့အင်္ဂါနေ့အစည်းအဝေးမှာအမျိုးသားစီးပွားရေးကောင်စီရဲ့ဗဟိုအုပ်ချုပ်ရေးကော်မတီကအဲ့ဒီအဆိုပြုချက်ကိုအတည်ပြုဖို့ရှိတဲ့အကြောင်းအမည်ထုတ်မထုတ်ဖို့ပြောလို့တဲ့စီမံကိန်းဝန်ကြီးဌာနအရာရှိတဦးက EP သတင်းဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်ဒေါ်လာ9တန်းအသုံးပြုတည်ဆောက်မဲ့လမ်းမကြီးဟာဓာကာမြို့တော်ကနေအရှိတောင်ဘက်တောင်တန်းနေရှိပြီးမြန်မာနိုင်ငံနေဆက်မြို့တွေဖြစ်ကြတဲ့ကောက်ဆက်ဘဇားနဲ့ဘန်ဒပန်စတဲ့မြို့နယ်တွေကိုဖျက်သွားမှာဖြစ်ပါတယ်။ကားလမ်းမကြီးတည်ဆောက်ရေးစီမံကိန်းဟာအခုနှစ် AP လကတည်းကနောက်ဆုံးရေးဆွဲထားခဲ့ပြီဖြစ်တယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။ဒီလမ်းမကြီးတည်ဆောက်မဲ့စီမံကိန်းဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကုန်သွယ်မှုနဲ့တရုတ်နိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်သွယ်ရေးကိုရှေ့ရှုပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့သူကပြောပါတယ်။ဒီစီမံကိန်းဟာ2019ခုနှစ်ကုန်မဲမှာပြီးစီးလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။ထိုင်းထိတ်တန့်ရဲရရှိကြီးတူကပြီးခဲ့တဲ့အပတ်မှာဘန်ကောက်မြို့ကလေးမျက်နှာဖျားလို့လူသိများတဲ့ဟိန္ဒူနတ်ဖျားချောင်းပုံကွဲမှုမှာတရုတ်လူမျိုးနိုင်ငံသားခီးသွားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမဟုတ်ကြောင်းသိကြတယ်လို့ထုတ်ပြောလိုက်ပါတယ်။မြန်မာအပါအဝင်အာရှနိုင်ငံသားခီးသွားတွေသွားလေရှိပြီးထိုင်းမှာအရာဝန်ဖျားချောင်းလို့လူသိများတဲ့ဒီလေးမျက်နှာဖျားကိုပြစ်မှတ်ထားခဲ့ရတာကဒီနေရာဟာလူစီကားတဲ့နေရာဖြစ်လို့ဖြစ်ပုံရတယ်လို့ထိုင်းရဲ့ဒုဗိုလ်ချုပ်ကြီးပရာဝတ်ထာဗန်ဆရီက VA ကိုပြောကြားလိုက်ပါတယ်။ဒီထိုင်းရဲ့ဒုဗိုလ်ချုပ်ကြီးကပဲဒီဘုံခွဲသူဟာဗုဒ္ဓဘာသာမဟုတ်တယ်လို့ဟိန္ဒူဘာသာဝင်လည်းမဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ဒီဖျားချောင်းကဒီဘာသာနှမျိုးပေါင်းဆက်ထားတာဖြစ်လို့ပါလို့ဆက်ပြောခဲ့ပါတယ်။ဒီဘိုးချုပ်ကြီးဘရာဝတ်ကဆက်ပြီးဒီဘုံမျိုးစားကလည်းထိုင်းနိုင်ငံမှာလုံနိုင်တဲ့ဤပညာထက်ကျော်လွန်နေတာကိုလည်းပြနေတယ်လို့ဆက်ပြောခဲ့ပါတယ်။ဒီဘိုးချုပ်ကြီးကဒီဘုံဟာတကယ့်ကိုအင်အားပြင်းတဲ့အစ်မြင့်ဘုံမျိုးစားဖြစ်တယ်။ဒါကြောင့်မလို့ဒါမျိုးထိုင်းနိုင်ငံထဲမှာလုပ်ဖို့ခဲရင်တယ်လို့ထိုင်းနိုင်ငံမှာရှိတဲ့နိုင်ငံသားသတင်းတောက်များကလပ်မှာထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့အနေနဲ့နိုင်ငံအတွင်းတန့်စင်တဲ့စွမ်းအင်ထုတ်လုပ်မှုကိုအလေးနဲ့ထားတဲ့အကြောင်းတင်းတာနေလတ်စ်ဗီဂတ်စ်မှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။သမ္မတဟာသတင်းနှစ်ပတ်ကြာအနားယူခဲ့ပြီးတဲ့နောက်အဲ့ဒီအခမ်းအနားကိုတက်ရောက်အမှန်စကားပြောကြားခဲ့တာပါ။ Tamana ni ne nau la me na la duin ye ji de lou song sia ri le shi ni ba de. Ai the ma concrete lwet daw ma tan tia shi ni de Iran nai ngan ne yashi tha de tabor tu ni jet ko ati pyu ye twet twon a pe lou song ya me kaisa le pa wen ma de. Da ba me ya di u du pyaung le mu paw jet ma de tabor tu ni jet yashi de bu a song tat nan yi le chou sa ni ba de. Tamana ha carbon dang gwe thau lo mu ko phyat taw pi ye ne tong swae tu ri twet zin nong shot ja si ye chou ban saw yet ni ba de khmyar.
Sierra Leone and Maro now listen to night when Ebola virus came in and get Chinabu Sa Sampini Jima. Now so Ebola yoga there to Muniga by Singa, Pisin Labillo, Jama Yashiriga, Tokyo Labare. Ebola yoga there at Tama Sakuha. Makani Mu Pimbenaga, Ebola Kuta Yetanama, Seku Kane Kayagani. A good Dutiajin yoga poem, Shiro Jan Sesija, Telaramu. A good Sayunga, Senna get up to Barak.
Direct from Washington.
ဒါဆိုရနိုင်ငံတကာသတင်းတွေကိုဥဆံမွေနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားကြတာပါအခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာပါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုလည်းမပေးခင်မှာအာရှစီးပွားရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တရုတ်စီးပွားရေးအလားအလာနဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအနေအထားပေါ်စိုးရိမ်မှုကြီးထွားနေခြင်းမှာပဲတနင်္လာနေ့ကအာရှရ
မှုမရေမရာဖြစ်နေကြမှာပဲအာရှဒရဲ့ stock share ဈေးကွက်တနင်္လာနေ့ကထိုးကျခဲ့ပြီးဥရောပဘက်ကကူးဆက်သွားပါတယ်တရုတ်နိုင်ငံရှန်ဟိုင်းဈေးကွက်မှာ900ဂိုင်းနှုန်းအထိကျဆင်းခဲ့ပြီးဂျပန်ရဲ့အစု share အညွှန်းကင်းဟာငလျင်နဲ့ဆူနာမီဒဏ်ခံခဲ့ရတဲ့2017မတ်လနောက်ပိုင်းဂျပန်ဈေးကွက်မှာ9ရက်ဆက်တိုက်အများဆုံးဈေးကျသွားခဲ့ပါတယ်အီပီလာကဈေးအမြင့်ဆုံးရှိခဲ့တဲ့ဟောင်ကောင်မှာတော့ဟန်ဆန်အစုရှယ်ယာအညွှန်းကင်းဟာ25ရာခိုင်နှုန်းအထိထိုးကျသွားပါတယ်။ဘရန့်ရေနံဈေးဟာတပေပါကို45ဒေါ်လာအောက်ကျဆင်းသွားသလိုလူသုံးကုန်ဈေးနှုန်းတွေလည်းကျဆင်းခဲ့ပါတယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်နေတဲ့အခြားငွေကြေးအတော်များများရဲ့တန်ဖိုးတွေလည်းအားနည်းသွားပါတယ်။တနင်္လာမနေ့တုန်းကအာရှပစိဖိတ်ဈေးကွက်မှာ9ရက်ဆက်တိုက်အရှုံးပေါ်ခဲ့ပြီး900ခိုင်နှုန်းနီးပါးအထိကျဆင်းသွားခဲ့ပါတယ်။ဒါဟာ2011ခုနှစ်နောက်ပိုင်းအကြီးမားဆုံးဆုံးရှုံးမှုဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက် ANZ ဘဏ်ရဲ့နိုင်ငံခြားငွေကြေးဈေးကွက်ကျွမ်းကျင်သူဒန်နီယယ်ဘင်းကတော့လက်ရှိဈေးကွက်ဟာဒုက္ခရောက်နေတဲ့အခြေအနေလို့ပြောဆိုလိုက်ပါတယ
်။ I guess the question that people are starting to ask and certainly I'm asking is
လူတွေစမေးကြရမယ့်မေးခွန်းကိုကျွန်တော်မှန်းကြည့်မိတယ်။ကျွန်တော်ကတော့ဘယ်လိုမေးမလဲဆိုတော့အခုလိုအခြေအနေမျိုးဘယ်လိုဖြစ်လာတာလဲပေါ့ဗျာ။
တရုတ်နိုင်ငံကသူ့ငွေကြေးတန်ဖိုးချခဲ့ပြီးနောက်ပိုင်းကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာဒေါ်လာ5ထရီလီယံကျော်ဆုံးရှုံးသွားပါတယ်။စင်ကာပူအခြေစိုက်အာရှစီးပွားရေးပညာရှင်ဒန်နီယယ်မာတင်ကတော့တရုတ်စီးပွားရေးဟာယင်းနှမြုံနှံသူအများစုတည်ထားတာတဲ့ပိုပြီးတည်ငြိမ်နေတယ်လို့သုံးသပ်ပါတယ်
။ The equity market slide, I mean, if it is a reflection of China's economy doing a lot worse.
အစုရှယ်ယာဈေးကွက်မှာအခုဖြစ်နေတာကတရုတ်စီးပွားရေးကိုရောင်းများဟန်ပြီးဖြစ်လာတာမျိုးဆိုရင်တော့အခြေအနေကကျွန်တော်တို့အရင်ကထင်ထားတာနဲ့ပိုဆိုးလာဖို့ရှိပါတယ်။ဒါဆိုရင်အာရှစီးပွားရေးကိုအကြီးအကျယ်ရိုက်ခတ်လာမယ်ဆိုတာထင်ရှားနေပါတယ်။အဲ့ဒီလိုဖြစ်လာမယ်လို့ကျွန်တော်တို့တကယ်မတွေးမိခဲ့ပါဘူး။အစုရှယ်ယာဈေးကွက်တွေကိုပြန်လည်တက်မှတ်တဲ့သဘောမျိုးဖြစ်နေတာလို့ဒါကျွန်တော်တို့ထင်မြင်ထားတာပါ။နောက်သတင်းပတ်အနည်းငယ်ကြာရင်ပြန်ပြီးတည်ငြိမ်သွားလိမ့်မယ်လို့ထင်ပါတယ်
။အမေရိကန်ဘိုဟိုဘဏ်ကအတိုးနှုန်းတွေကိုမြှင့်တင်ဖို့နောက်နှစ်ထိစောင့်ဆိုင်းနေတာဟာဈေးကွက်အလားအလာကိုမရေမရာမှုတွေဖြစ်စေတယ်လို့အာရှဈေးကွက်ဆန်းစစ်သူတွေကပြောနေကြပါတယ်ခင်ဗျာ
အာရှစီးပွားရေးသတင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့မြန်မာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ် NLD ပါတီနဲ့88မျိုးဆက်တွေရဲ့ပူးတွဲကြေညာချက်ကိုအလဲမပေးခင်မှာတိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့စွန့်နှုတ်ဘက်အခြေအနေကိုကြည့်အောင်ပါတိုင်းသာစစ်မြေညီနိုင်ရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းသာလက်နက်ကိုင်ခေါင်းဆောင်တို့ကနေဘီလုံးအတိုင်းတာအပြစ်ခတ်ရဲ့စေရေးဆိုင်ရာသဘောတူညီချက်စာချုပ် NCA လက်မှတ်ရေးထိုးရေးအတွက်ထိုင်းနိုင်ငံတွင်လျှက်တာတွေ့ဆုံဆွေးနွေးခဲ့ရမှာတိုင်းသားအလုံးပါဝင်ရေးအတွက်ဆက်လက်ကြိုးပမ်းသွားဖို့နဲ့လက်တွေ့ဖြစ်နိုင်တဲ့နီလန်းကနေလှုပ်ဆောင်ဖို့ဆုံးဖြတ်ချက်ချတယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
တပြည်လုံးအတိုင်းအတာအပြစ်ခတ်ရစရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ဆက်လင်းပြီးတိုင်းဒါစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် ST နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့ခေါင်းဆောင်တို့ကနေတွေ့ဆုံဆွေးနွေးခဲ့ရမှာ NCA လက်မှတ်ရေးထိုးရေးမှာတိုင်းဒေသအလုံးစုံပါဝင်ရေးမှုအတွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပတူစောကွယ်ထူးဝင်းကခုလိုပြောပါတယ
်ကျွန်တော်အပြီးဆုံးညနိုင်ဖို့အတွက်တိုင်းဒေသနဲ့အဖွဲ့အစည်းငါးဖွဲ့ကတည်တည်ကောင်းဆောင်ငါးဦးနဲ့အချင်းချင်းညနိုင်ဖွဲ့ကကိုကောင်းဆောင်သုံးပေါင်းပြီးတော့နိုင်ငံတော်အစိုးရရဲ့အကြီးအကဲနဲ့တတ်ပြီးတော့အပြီးဆုံးညနိုင်ဆောင်ရွက်ဖို့အတွက်ကျွန်တော်ဆုံးဖြတ်ထားပါတယ်အဲ့လိုတော်ကြီးလို့ရှိရင်ကျွန်တော်တို့ဒီလိုပြည့်ခါရစေသဘောတူဆိုင်ကြမှာအခုချနေတဲ့လက်မရေးထိုးရမဲ့တိုင်းနယ်နဲ့ဖွဲ့စည်းကိစ္စကျွန်တော်တို့တက်မှာပြောလို့ရှိရင်အကုန်လုံးပါရမှုပဲချောသွားတင်ပြမယ်ဆိုရတဲ့လက်မခံလို့ရှိရင်ကျွန်တော်ကလက်တွေ့ဖြစ်နေတဲ့နေသားနေပြီးတော့ဆောင်ရွက်သွားဖို့တော့အဲ့တော့ဒါအဆုံးရရရှိပါတယ်
ဟုတ်ကဲ့ခဏပြောတဲ့ဆုံးဖြတ်ချက်ထဲမှာဖြစ်နိုင်ခြေရှိတဲ့လက်တွေ့ကြတဲ့နေလန်းဆိုတာဘာကိုဆိုလိုပါသလဲခင်ဗျာ
ညနိုင်မယ်ဒါပေမဲ့ညလိုမရလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီလက်တွေ့ကြတဲ့နေလန်းရှင်းနိုင်ရရှိနိုင်တဲ့လည်းဆက်ပြီးတော့ဆောင်ရွက်ဖို့ဆိုတာကအခုလက်မရေးတော့မပါနိုင်တဲ့အဖွဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဘယ်လိုနိုင်ငံရေးအရာသလိုကိုလည်းဒီနိုင်ငံရေး process မှာလည်းငွေ process မှာဘယ်လိုပါဝင်နိုင်မလဲဆိုတဲ့ကိစ္စအစီအရေးအရာအတိုင်းဝဖြစ်နေတဲ့တိုင်းနိုင်ငံကဖွဲ့စည်းရတယ်အဲ့မှာအစီအရေးအရာသလိုကိုလည်းအမှတ်ကြေးပြနိုင်ဖို့အတွက်လူမှုရေးအရာဒါတွေပေါ့လေဒါတွေဆွေးနွေးနိုင်ဖို့ကျွန်တော်အဲ့လိုတော့ဆောင်ဖြတ်ထားပါတယ်
ဩဂုတ်လ23ရက်နေ့ကနေ24ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထိပ်တီးအစည်းအဝေးမှာတိုင်းရင်းသားခေါင်းဆောင်တွေကနေ NCA လက်မှတ်ရေးထိုးရေးမထိုးရေးကိစ္စကိုအကြီးအလယ်ဆွေးနွေးခဲ့ပြီးမြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကနေအပြည့်အစုံလက်မှတ်ရေးထိုးရေးကိစ္စကိုဆက်လက်ဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာအစိုးရနဲ့အမျိုးသားပြန်လည်တိုင်းမြရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့လက်နက်ကင်ဖွဲ့၄ဖွဲ့ဖြစ်တဲ့ KNU ခေါ် KNU မျိုးရာစီယုံဒီမိုကရက်တစ်ကရင်ကျိုးပြတ်တမတော် TKPA ကရင်ငင်းချမ်းရေးကောင်စီ KPC တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့ဩဂုတ်လ18ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်တကယ်လို့မြန်မာအစိုးရကနေအလုံးစုံပါဝင်လက်မှတ်ရေးထိုးရေးမူကိုလက်မခံဘဲညှင်းပယ်ခဲ့လို့ရှိရင်တပ်ဖွဲ့ချင်းလိုက်လက်မှတ်ရေးထိုးသွားဖို့လက်နက်ကန်ဖွဲ့အချို့ကနေအမြင်ရှိနေပါတယ်ဒီပေါ်မှာ NCC ဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ်
ဒါကိုလည်းကျွန်တော်တို့စူးရည်နေပါလေเนาะဒါပေမဲ့တချို့အဖွဲ့တွေကတော့ကျွန်တော်တို့ကတော့လုံးဝကြီးကိုချုပ်ကန်ထားလို့မရတဲ့နေသားမျိုးမှာကျွန်တော်လည်းလုံးလို့မရဘူးဗျာเนาะအဲ့ဒါလို့ဒါပေမဲ့အားလုံးတူတူသွားမှပဲတူတူလုတ်ကန်မှပဲအားရှိမယ်ကျွန်တော်တို့တက်ကဖြေကောင်းရမယ်ဆိုတဲ့အမြင်မျိုးကိုကျွန်တော်တို့ကတော့ဟိုထုတ်ခေါ်ပြီးတော့ဗောလေအားလုံးတူတူကပိုင်နိုင်ကြီးကိုအတတ်နိုင်ဆုံးကြီးနိုင်နေတာဖြစ်တယ
်တစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကန်ဖွဲ့တွေတွင်နဲ့ IC လက်မှတ်ရေးထိုးပြီးရင်သူတို့ရဲ့လက်နက်တွေကိုဖြုတ်သိမ်းရမယ်ဆိုပြီးမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာမတ်ကြီးအန်ဒရူးဖက်ထရစ်နဲ့ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာတွေ့ဆုံရမှာ၎င်းရဲ့သဘောထားကိုပြောဆိုခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့အပြည့်ရပြီးလက်နက်ဖြုတ်သိမ်းသွားမယ်ဆိုတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူအပေါ်လက်ခံနိုင်ပွဲမရှိဘူးလို့ပတူစောကွယ်သူဝင်းကခုလိုပြောပါတယ
်။ဒီကကြဆေးဒီလည်းနဲ့ထုတ်ပေးရမယ်ဆိုတော့ကျွန်တော်ဟောကကြတော့ကျွန်တော်ဒီ NC ထဲမှာမပါဘူးပြ။ဒီမှာကျတော့လွန်ရွေးဆိုင်ရာပြန်လဲပေါင်းစည်းခြင်းနဲ့အလုံးစုံများကိုချိန်နိုင်ပြီးတော့အကောင့်ထည့်ဖို့သွားမယ်သဘောတူကြီးရှိတဲ့ဟာကိုလည်းပြကတော့ဒီရတဲ့ဟိုတားအရင်ဦးဆုံးလုပ်ကမ်းတဲ့သဘောရှိပါတယ်။တိုင်းနာလည်းနဲ့အပြည့်ရပြီးတဲ့လည်းနဲ့ထုတ်ပေးမယ်ဆိုတော့လက်ခံတဲ့အနေထားတော့မရှိဘူး
။တနင်္ဂနွေလို့ပြကရစရေးဆိုင်ရာအစိမ့်မြင့်ညှိနှိုင်းဆောင်ရွက်ရေး ST ဖွဲ့ခေါင်းဆောင်၃ဦးနဲ့ KIO ကချင်လွတ်လပ်ရေးဖွဲ့KNU ကရင်မျိုးသားစည်းရုံးမွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် KMPP ခေါ်ကရင်နေမျိုးသားတိုးတက်ရေးပါတီအစရှိတဲ့လက်နက်ကန်ဖွဲ့ခေါင်းဆောင်တွေကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးမြန်မာစိုးရဖွဲ့နဲ့တီလကုံပိုင်းမှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီးတွေ့ဆုံမဲ့ရက်ကတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်သမ္မတဦးသိန်းစင်ကနေတိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SCA ဖွဲ့ဝင်တွေကိုဩဂုတ်လ12ရက်နေ့မှာဖိတ်ခေါ်ခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ကလက်နက်ကိုင်ဖွဲ့အားလုံးစုံနဲ့ NCA လက်မှတ်ရေးထိုးရေးကိုလှူလာနေကြပေမဲ့အစိုးရအနေနဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းပလောင်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊ရခိုင်တပ်မတော်စတဲ့တပ်ဖွဲ့တွေနဲ့လက်မှတ်ရေးထိုးဖို့ကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ထိုင်းပြည်သူ့သတင်းတော်နိုင်ကိုရင်ပြောပြတော်တာဖြစ်ပါတယ်။အခုတစ်ခါတော့ NLD ပါတီနဲ့88မျိုးဆက်တို့ရဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးပြောပြခြင်းပါတယ်။လာမယ့်ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်မှုရှိရှိကျင်းပနိုင်ရေးတိုက်ခန့်ပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်88မျိုးဆက်ចောင်းသားတွေနဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ် NLD နဲ့88မျိုးဆက်ចောင်းသားတွေကြားသဘောထားကွဲလွဲမှုတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအခုလိုလက်တွဲဆောင်ရွက်မဲ့အစီအစဉ်တွေထွက်ပေါ်ခဲ့တာပါအသေးစိတ်ကိုတော့မတ်ဆူမုံကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မဲစရင်စစ်ဆေးတာအပါအဝင်ရွေးကောက်ပွဲကာလမှာမတမာမှုတွေမဖြစ်ရလေအောင်ပူးပေါင်းဆောင်ရွက်သွားမယ့်အစီအစဉ်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီနဲ့88မျိုးဆက်ညီညွတ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့တနင်္လာနေ့မှာပဲပူးရဲကြေညာချက်တရက်ထုတ်ပြန်လိုက်တာပါ2008ဖွဲ့စည်းပုံပြင်ဆင်ရေးမှာလက်တွဲဆောင်ရွက်ခဲ့ကြသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်တို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလက်တွဲဆောင်ရွက်ခဲ့ကြသလိုနိုင်ငံရဲ့အရေးကြီးနိုင်ငံရေးအချို့ကွေဖြစ်တဲ့2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေနိုးကြားမှုရှိစေရေးမဲစည်းရေးမှန်ကန်မှုရှိစေရေးနဲ့မဲမတမာမှုကင်းစင်ရေးစောင့်ကြည့်လေ့လာဖော်ထုတ်ကြဖို့ပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကိုစားပြုပြီးတော့ဝေရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုတွေနဲ့ပတ်သက်ပြီးအတိုက်ခံပါတီ NND နဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းတို့ကြားမပြေလည်မှုတွေရှိနေတယ်ဆိုတဲ့ထင်မြင်ချက်တွေမဟုတ်မှန်ကြောင်းသက်သေပြလို့တဲ့အတွက်ကြောင့်လည်းအခုလို88နဲ့ NND ပူးတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ရတာဖြစ်ပါတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်
အဓိကရည်ရချက်ကကျွန်တော်တို့ပြီးခဲ့တဲ့လာတော့ငါကျွန်တော်ကိုယ်စားရောင်းနေ၆တဲ့ခါမှာတို့88ကကိုယ်စားတော်များမပါလာနဲ့ပတ်သက်လို့လူတွေကအပြင်ကဝေဖန်တဲ့တော်များကြတယ်နားလည်မှုတွေလွဲကုန်ကြတာပေါ့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုမလွဲဘူးနိုင်ငံကြီးမှကျတူတယ်ခါရလို့ပဲနောက်ဆက်ဆက်ဆက်လို့ရရှိရဆက်လို့မယ်ဆိုတာကိုအလုံးပြည်ကျွန်တော်ထုတ်တာပါတို့ကကျွန်တော်က၄၆တုံးကပုံမှန်၄၆ကပြင်ဆင်တော့တို့လည်းပေါင်းလို့ကြတာကိုဆိုတော့တို့လည်းဒီနေရာမှာဒီနေရာမှာဒီမိုကရေစီလိုလားတဲ့ပါတီပေါ်ဒီမနက်ကတို့ကပံပိုးကူညီမယ်ဆိုတော့ကျွန်တော်တို့ပံပိုးမဲ့ပုံနဲ့တော့ရှိရတယ်
ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းနဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းပူးရဲကြေညာချက်ထဲထည့်သွင်းဖော်ပြပါတယ
်ဖက်ဒရယ်ဒီမိုကရေစီပူးပေါင်းဆောင်ရွက်ဆိုတာအမှန်ကြီးမားလေကြီးမားချက်လေအဲ့ဒါပေါ်ပေါက်မှုဆိုတာကတိုင်းရင်းသားတွေကနှစ်ပိုင်းရှိတယ်တစ်ပိုင်းကတိုင်းရင်းသားပါတီတီရှိတယ်ဒီဘက်ကတိုင်းရင်းသားရင်းနဲ့လက်နက်ကန်ကြီးရှိတယ်ဒီလိုစီပြောင်းပြီးပေါ်ပေါ်ဆိုတာအဲ့ဒီတိုင်းရင်းသားဒီကောလက်နက်ကန်တိုင်းရင်းသားဒီကောပါဝင်ပြီးတော့မှကျေပြတ်နဲ့နိုင်ငံဆိုင်မှုလောက်ရမဲ့သဘောဒီမှချက်ကိုကျွန်တော်ပေါ်ပြလိုက်တာအခုကပြောင်းလဲနေတဲ့နိုင်ငံရေးညီပုံပေါ့လေ political map ကလွန်ခဲ့တဲ့လနဲ့အခုလနဲ့မတူဘူးအဓိကကျွန်တော်တို့စွတ်တော်ဝယ်လွှမ်းမိုးနေတယ်အစွတ်ဝယ်လွှမ်းမိုးနေရွေးတည်မှာအကြီးကြီးပြောင်းလဲတယ်ပြောင်းလဲဖို့ပြောင်းလဲမှုကဒီမိုကရေစီမဆန်ဘူးအင်းနဲ့အားနဲ့ပုံပြီးတော့ပြောင်းလဲတဲ့ဥစ္စာဟာအနာဂတ်ဒီမိုကရေစီနိုင်ငံပေါ်ဆောင်ရေးအနာဂတ်ဒီမိုကရေစီနိုင်ငံပေါ်ဆောင်ရေးမှာတော့ဒါမဖြစ်သေးမဖြစ်ရတဲ့အစဉ်အလာတစ်ခုကိုကျွန်တော်ယူဆပါတယ်။အဲ့ဒါကိုဒီလူလူကသဘောပေါက်ပြီးတော့နောက်လာမယ့်ရွေးကောက်ပွဲမှာဒီမှန်တဲ့ဒီမိုကရေစီကိုလူလာတဲ့ပါတီကိုစေရေးစားနဲ့မဲပေးနိုင်ရပါစေလို့ကျွန်တော်ဆက်ပြောပါတယ်ခင်ဗျာ
။ဒါကြောင့်2015ရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအနိုင်ရရှိရေးအဓိကရည်ရွယ်ပြီးတော့အတိုက်ခံပါတီကြီးဖြစ်တဲ့ NND နဲ့ပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုချင်းမီကပြောပါတယ်
ဖက်ဒရယ်ဒီမိုကရေစီပေါ်ပေါက်ရေးအတွက်ကျွန်တော်2015ရွေးကောက်ပွဲကိုကျွန်တော်မလွဲမရှောင်ကျွန်တော်ဖြတ်သန်းကြရမယ်ဖြတ်သန်းကြမှာဖြစ်တဲ့အတွက်အဲ့ဒီမှာကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေအနိုင်ရရှိရေးအရေးကြီးတယ်အဲ့တော့ဒီအင်အားစုတွေအနိုင်ရရှိရေးအတွက်ဒါ NND ရဲ့88ရဲ့နောက်ပြီးတော့ကျွန်တော်တိုင်းသားတွေပူးပေါင်းပြီးတော့ဆောင်ရွက်ဖို့အဓိကပေါ်ပြီးဆန္ဒလာပါနော်ကျွန်တော်တို့ကဟိုဒမိုစီရရှိရတဲ့အရေးကြီးတာဘာမှမရှိဘူးလေကျွန်တော်ဒမိုစီရရှိရတာတင်အရေးကြီးဆုံးပဲအဲ့တော့ဒမိုစီရရှိရတဲ့ဆိုရင်ဒမိုစီအင်အားစုရဲ့ညီညီရဲ့အရေးကြီးတယ်ဒမိုစီအင်အားစုရဲ့ဟလာအညီညွတ်မှုရှိမှသာလေဒါပြည်သူရဲ့ဒီလိုက်ပါနိုင်မှာလည်းအားကောင်းပါဘူးအဲ့တော့ကျွန်တော်ဒမိုစီအင်အားစုရဲ့ညီညွတ်မှုကိုတော့ကျွန်တော်ဒါအမြဲတမ်းပြနေရမယ်နောက်လက်တွေ့မှာလည်းကျွန်တော်တို့လှုပ်ဆောင်နေကြရမှာပ
ါ88မျိုးဆက်ចောင်းသားတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND တို့ဟာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပါအဝင်2015ရွေးကောက်ပွဲကျင်းပခြင်းနဲ့အနာဂတ်မှာတိုင်းပြည်တည်ငြိမ်အေးချမ်းစွာပြုပြင်ပြောင်းလဲနိုင်ရေးတူညီတဲ့နိုင်ငံရေးရည်မှန်းချက်ရှိသူဒီမိုကရေစီအင်အားစုတွေနဲ့အတူမဲဆန္ဒရှင်ပြည်သူတွေကလည်းပူးပေါင်းဆောင်ရွက်ကြဖို့ပူးရဲကြေညာချက်တရက်ကိုထုတ်ပြန်ပြီးတော့ပြည်သူလူထုကိုမေတ္တာရက်ခံနေတာဖြစ်ပါတယ်ရှင
် NLD ပါတီနဲ့88မျိုးဆက်တွေရဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးတော့မဆုမွန်တင်ပြတော့ပါအခုတစ်ခါတော့ဥပဒေကျမ်းနှစ်ခုနဲ့ပတ်သက်ပြီးတော့ပြောပြပေးခြင်းပါတယ်မြန်မာသမ္မတဦးသိန်းစိန်အနေနဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကျမ်းနဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကျမ်းတွေကိုလက်မှတ်မထိုးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်မျိုးဆောင်ဥပဒေ၄ခုထဲကနောက်ဆုံးကြံနေတဲ့ဒီမူကျမ်းနှစ်ခုကိုလွှတ်တော်ဘက်ကမကြားခင်အတည်ပြုပေးလိုက်တာမကြားသေးခင်ကအတည်ပြုပေးလိုက်တာမို့သမ္မတဘက်ကပါဥပဒေဖြစ်အောင်လက်မှတ်ထိုးပေးလိုက်ရင်ခွဲခြားဆက်ဆံမှုပိုများလာပြီးလူမှုတိုင်းဝိုင်းအကြာတင်းမာမှုတွေပိုဆိုးစေနိုင်တယ်လို့Human Rights Watch အဖွဲ့ကထောက်ပြလိုက်ပါတယ် HRW လို့အတူကောက်ခေါ်တဲ့လူခွင့်ဆောင်ကြီးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာသုတေသီ David Mathiasen ကိုခေါ်မင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့ကြာသပတေးနေ့ကလွှတ်တော်နေ့ရက်ပေါင်းကအတည်ပြုပေးလိုက်တဲ့
ဘာသာပြောင်းရေးနဲ့တလင်းတမယာဥပဒေချက်နှစ်ခုဟာဒီနှစ်မေလမှာပြဋ္ဌာန်းခဲ့တဲ့လူ့ရည်တိုးပွားမှုထိန်းညှိရေးဥပဒေနဲ့ဇူလိုင်လမှာပြဋ္ဌာန်းခဲ့တဲ့လက်ထပ်ထိန်းမြှားခြင်းဆိုင်ရာဥပဒေနှစ်ခုရဲ့နောက်ဆက်တွဲဖြစ်ပါတယ်။ဒီဥပဒေလေးခုကိုမျိုးဆောင်ဥပဒေခေါင်းစဉ်ကြီးအောင်မှာမဘသားလူလူတီများတဲ့အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးအသင်းကသမရကနေတဆင့်လက်မှတ်ထိုးစာရေးပြီး2013ခုနှစ်နှောင်းပိုင်းကတည်းကတင်သွင်းခဲ့တာပါ။ပြည်တွင်းပြည်ပဝေဖန်မှုတွေကြောင့်ဒီဥပဒေတွေကိုအမြန်အတီမပြုတ်နိုင်ပဲအချိန်ယူလာခဲ့ပေမဲ့အခုတော့မြန်မြန်ဆန်ဆန်အတီပြုတ်ပြဋ္ဌာန်းဖို့လှုပ်လာတာကထူးခြားနေတယ်လို့လူ့အခွင့်ရေးသုံးသပ်သူတွေကဆိုနေပါဗျ။ HRW လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအခြေစိုက်သုတေသီဒေးဗစ်မက်သီယိုဆန်ကဘာကြောင့်ဒီနောက်ဆုံးဥပဒေနှစ်ခုကိုအခုရွေးကောက်ပွဲနီးလာချိန်မှာကပ်ပြီးသမ္မတဘက်ကနေလက်မှတ်မထိုးပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကတင်းမာမှုတွေပုံများလာမှာဆိုလိုပါလို့ထုတ်ပြောလိုက်ပါတယ
်။ Human Rights Watch has serious concerns that this package of four
လူ့ခွင့်ရေးစောင့်ကြည့်အဖွဲ့အနေနဲ့အထူးစိုးရိမ်မိလို့ပါအခုဥပဒေ၄ခုစလုံးကိုပေါ့ဗျာအရင်ပြဋ္ဌာန်းပြီးဥပဒေ၂ခုနဲ့အခုအတည်ပြုပေးဖို့သမရယုံကိုရောက်မဲ့ဥပဒေကြမ်း၂ခုဒါတွေကမြန်မာဥပဒေကိုရောနိုင်ငံတကာစာချုပ်တင်တဲ့လူ့ခွင့်ရေးဥပဒေတွေကိုပါဆန့်ကျင်နေပါတယ်တကယ်လို့ဒီဥပဒေတွေအလုံးအတည်ဖြစ်သွားရင်လူ့အတိုင်းအဝိုင်းအချင်းချင်းကြားငကိုရှိပြီးသားတင်မာမှုတွေပိုဆိုးသွားစေနိုင်ပါတယ်ဘာလို့လဲဆိုတော့လူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေကိုချင်းချောက်နေလို့ဖြစ်ပါတယ
်အဲ့ဒီတော့အရင်မေလနဲ့ဇူလိုင်လမှာတုန်းကလွှတ်တော်ကအတီးပြုတ်ပြီးသမ္မတကပါလက်မှတ်ထိုးပေးတဲ့လူ့ရည်ထိန်းချမှုဥပဒေနဲ့လက်ထပ်မှုဥပဒေတွေတုန်းကတင်းမာမှုပြင်းထန်လာတာမတွေ့ရခဲ့တာကြောင့်အခုအချိန်မှာမှဘာလို့အခုလိုတင်းမာလာမှာစိုးရင်ရပါလဲလို့မေးရမှာသူတည်တည်ဒေးဗစ်မက်သီယိုဆန်ကပဲ
If the president signs into law the monogamy law and the
သမ္မတအနေနဲ့ဒီဥပဒေကြမ်းနှစ်ခုဖြစ်တဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းနဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းတွေကိုလက်မှတ်ထိုးပေးလိုက်ရင်ဒီဥပဒေ၄ခုစလုံးတပေါင်းတည်းအပြည့်အစုံအတည်ပြုပေးပြီးသားဖြစ်သွားပါလိမ့်မယ်။ဒါဆိုရင်ဒေသခံအာဏာပိုင်တွေနဲ့ဒေသခံဘာသာရေးအစွန်းရောက်သူတွေအနေနဲ့ကဒီဥပဒေတွေကိုလက်တွေ့ကျင့်သုံးခြင်းအပြင်ငကိုကလေးကပြင်းထန်ပြီးသားဖြစ်နေတဲ့လူနည်းစုဘာသာရေးအဖွဲ့ဝင်တွေအပေါ်ဖိနှိပ်ထားတဲ့စနစ်ကပိုဆိုးသွားတာပေါ့ဗျာ
။တကယ်တော့မနေ့ကထုတ်ပြန်ခဲ့တဲ့လူခွင့်စောင့်ကြည့်ရေးအဖွဲ့ညင်ညာချက်ထဲမှာလည်းဒီမျိုးဆောင်ဥပဒေအလုံးကိုဗုဒ္ဓဘာသာအများစုပါတဲ့ဒေသခံအုပ်ချုပ်ရေးနဲ့မြို့မိမြို့ပါတွေကလက်တွေ့ကျင့်သုံးပြီးဘာသာကြားမွတ်စလင်ဘာသာဝင်တွေကိုခွဲခြားဆန့်ကျင်အမိန့်ချတာတွေလှုပ်လာနိုင်တာမို့အထူးသဖြင့်နိုဝင်ဘာရွေးကောက်ပွဲနီးလာချိန်မှာလူအတိုင်းဝိုင်းကြားမှာတင်းမာမှုတွေပိုဆိုးလာနိုင်တယ်လို့ထောက်ပြထားပါတယ်ဒီဥပဒေအတည်ပြုရင်အသက်18ပြည့်ပြီးဘာသာကူးပြောင်းလူသူတွေအနေနဲ့ဒေသဘုတ်အဖွဲ့မှအကြောင်းပြချက်ပေးပြီးလျှောက်လွှာတင်ရမယ်ပြီးရင်ရက်90အတွင်းမှာကူးပြောင်းမဲ့ဘာသာရေးဆိုင်ရာလက်ထပ်မှုအိမ်ချောင်ခွဲမှုအမွေခွဲမှုဆိုင်ရာထုံးနှံစင်လာတွေကိုလေ့လာပြီးဒီဘုတ်အဖွဲ့ကလူတွေ့မိတာဖြေရမယ်နောက်ဆုံးဒီဘုတ်အဖွဲ့ခွင့်ပြုချက်ရမှဘာသာကူးပြောင်းခွင့်လက်မှတ်ရမှဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်အဲ့ဒီတော့အခုလိုအချိန်မှာဘာကြောင့်ဒီမျိုးဆောင်ဥပဒေ၄ခုလုံးအတည်ဖြစ်ဖို့လွှတ်တော်နဲ့အစိုးရဘက်ကပါကြိုးပမ်းလာရပါလဲလို့မေးရမှာဒေးဗစ်မက်သီယိုဆန်က
A sense of rising anti-Islamic ultranationalism throughout Myanmar
မွတ်စလင်ဆန့်ကျင်ရေးအစွန်းရောက်လူမျိုးရေးဝါဒတနင်္ဂနွေလုံးမြန်မာလာချိန်မှာနိုင်ငံသမားတွေကလည်းသူတို့အာဏာထိန်းနိုင်အောင်ကစားတာပါပဲဒီမဘာသာအဖွဲ့ကစီယုံလုံးဆောင်နေတာတွေကိုနိုင်ငံသမားတွေကမဆန့်ကျင်ရဲဘူးလေသူတို့မဲတွေဆုံးသွားမှာစိုးတာပါနိုင်ပါတယ်ဒီဥပဒေတွေကိုထောက်ခံပေးလိုက်ရင်မဲတွေပိုရလိမ့်မယ်လို့ယူဆပြီးအခုအချိန်မှာလောက်တာဖြစ်ဖို့များပါတယ
်ဒါအပြင်တလင်းတမယားစနစ်ဥပဒေကြောင့်လည်းအမျိုးသမီးတွေအတွက်နင့်နာစေနိုင်တာရှိတဲ့မတရားအချင်းခံရလို့တရားရုံးတက်ရင်တရားခွင်မှာရှုံးသွားပါကအလိုတူအလိုပါဆိုပြီးတလင်းတမယားစနစ်ကိုချိုးဖောက်ခဲ့တယ်လို့ဆက်ဆွဲခံရမှာကြောက်တာကြောင့်တရားဝင်တိုက်ကြားနိုင်မှုအားနည်းသွားနိုင်တယ်လို့ဒီလူခွင့်ရဲ့အဖွဲ့ညင်ညာချက်မှာထောက်ပြထားပါတယ်ခင်ဗျာ
ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းတွေကိုလက်မှတ်မထိုးဖို့ HRW အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းကပြောပြတော်တာပါမကြာခင်မှာတော့စီစဉ်ဒုတိယပိုင်းကိုလိုင်းနိုမီတာ30 40 50နဲ့လိုင်းလက်190တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
간탄가니오거스트25ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9:00နာရီတိုင်းလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
အေးဟိုတမမချားလေပဲကျွန်တော်ကဟိုဖွင့်နေလို့ပြောရရင်ကျွန်တော်တိုင်းပြည်တွေကထုတ်လွှင့်မှုကတိတ်မရှိတော့
ဒီနိုင်ငံကရွှေငွေတန်ဖိုးချလိုက်တဲ့အတွက်မြန်မာနိုင်ငံကိုဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတာနဲ့ပတ်သက်ပြီးစီးပွားရေးတက်ကတူလက်ထောက်ကတိကဦးကျော်မင်းထွန်းနဲ့ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးရေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမအဦးဆုံးတင်ပြပေးမှာကတော့တရုတ်အစိုးရပိုင်းရှင်ဟွာသတင်းဌာနကရေးသားထားတဲ့သတင်းဆောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံတခွင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမယ်အမိစင်တင်သွင်းရမယ်ကိစ္စကိုစက်တင်ဘာလအထိရွှေ့ဆိုင်းလိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထူးရွေးကောက်ပွဲအတွက်ကိုယ်စားလှယ်တောင်းအမိစင်တင်သွင်းရမယ်ကာလကိုဩဂုတ်လနှောင်းပိုင်းကနေစက်တင်ဘာလအထိရွှေ့ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်။အရင်ကဩဂုတ်လ23ရက်နေ့နောက်ဆုံးလို့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံတဝန်းရေးကြီးမှုတွေဖြစ်နေတာကြောင့်အခုလိုနောက်ရွှေ့လိုက်ရတာဖြစ်တယ်လို့ပြောပါတယ်။တနင်္ဂနွေလုံးမှာမဲပေးခွင့်ရှိသူအရေးအတွက်ဟာ32တန်ရှိတယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံတဝမ်းမှာတတိပုဂ္ဂလအဖြစ်လျှောက်ထားသူအမတ်လောင်း320ကျော်အပါအဝင်လွှတ်တော်ကိုယ်စားလှယ်လောင်းစုစုပေါင်း6189ယောက်ရှိတယ်လို့ဆိုပါတယ်။နိုင်ငံရေးပါတီပေါင်း90ကျော်ကနေတင်သွင်းလာတဲ့ကိုယ်စားလှယ်လောင်းဥယေကတော့9866ဦးရှိတယ်လို့ရေးသားထားပါတယ်။အတိုက်ခံ NLD ပါတီကနေတင်သွင်းတဲ့ကိုယ်စားလှယ်လောင်းဥယေကစုစုပေါင်း1152ဦးရှိပြီးအဲ့ဒီထဲမှာပြည်တော်စုလွတ်တော်အတွက်325ဦးအမျိုးသားလွတ်တော်အတွက်169ဦးနဲ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်659ဦးဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့ရရှိအာဏာရပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကတော့ပြည်တော်စုလွတ်တော်မှာ318ယောက်အမျိုးသားလွတ်တော်မှာ165ယောက်နဲ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေမှာ651ယောက်ဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုရှင်ဟွာနျူးစ်မှာဖတ်ရှုနိုင်ပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ Yale Global Online မှာဆောင်းပါးရှင်ဘတ်တလာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံရေးလောကမှာကြော်ကြားနေသူတယောက်ကိုဖြုတ်ထုတ်ပစ်လိုက်တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆိုတဲ့အပေါ်တန်တရားဖြစ်စေတယ်ဆိုပြီးတော့ခေါင်းစဉ်တက်ဖော်ပြထားပါတယ်။အာဏာအပြည့်အဝရှိသူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌယာရုကနေချက်ချင်းလက်ငင်းဖြုတ်ချလိုက်တဲ့ဖြစ်ရဟာရန်ကုန်မှာရှိတဲ့နိုင်ငံရခြားတန်တမန်တွေအံ့အားတသင့်ဖြစ်သွားစေခဲ့ပါတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ဖြစ်ပျက်ကတော့တမန်ရိုးရိုးခေါင်းဆောင်အလွှဲပြောင်းဖြစ်နေတာတဲ့နေပြည်တော်ကအာဏာရပါတီအတွင်းမှာတကောင်ရန်အာဏာသိမ်းလိုက်တဲ့ပုံစံမျိုးဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအခင်းကျင်းကိုကြည့်လိုက်မယ်ဆိုရင်သိကြတာကတော့စစ်တပ်ဟာအာဏာကိုဆွန့်လွတ်ပေးခြင်းနဲ့ဆန္ဒမရှိဘူးဆိုတာပြသနေတယ်လို့ရှေ့ဆက်ပြီးတော့လဲစစ်တပ်ကလွှမ်းမိုးထားအောင်ပါပဲဆိုတာကိုပြသနေတယ်လို့ထောက်ပြထားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲပြီးရင်ပေါ်ထွက်လာနိုင်ခြေရှိတဲ့နိုင်ငံအကြီးအကဲဟာဥရှေမန်ဖြစ်လာနိုင်တယ်လို့တန်တမန်တွေကသုံးသပ်ကြပါတယ်။ဥရှေမဟာ2010မှာရွေးကောက်ပွဲကျင်းပပြီးခဲ့တဲ့စစ်အစိုးရလက်ရှိစစ်တပ်တပိုင်းအစိုးရနဲ့အရက်သားအတိုက်ခံပါတီရဲ့ဂျားမာချိတ်ဆက်ညှိနှိုင်းပေးနိုင်သူတယောက်အဖြစ်မျှော်လင့်ထားခဲ့ကြတာပါလို့သုံးသပ်ထားပါတယ်။အရင်တုန်းကလွတ်တော်မဖွဲ့ခင်ကဆိုရင်ဥရှေမဟာနိုင်ငံတော်မှာတတိယအာဏာအရှိဆုံးသူဖြစ်ခဲ့ပြီးတော့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့မကြာခဏတွေ့ဆုံပြီးတော့ရင်းရင်းနှီးနှီးဆက်ဆံခဲ့တယ်လို့ပြုပြင်ပြောင်းလဲရေးနဲ့2008ခုနှစ်ကာလကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုအရေးထားပြီးတော့ပြောဆိုလာခဲ့သူလည်းဖြစ်တယ်လို့ရေးသားထားပါတယ်။ဥရှေမန်းဟာတိုင်းပြည်ပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့နိုင်ငံခြားတန်တမာနေပညာရှင်တွေသူတည်တနာအဖွဲ့တွေကြားမှာရေးပန်းစားသူတယောက်ဖြစ်လာခဲ့ပါတယ်။ဥရှေမန်းဟာ2004ခုနှစ်တုန်းကဝန်ကြီးချုပ်နဲ့ထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ကြီးခင်ညွန့်ကိုဖြုတ်ချခဲ့တာအပါအဝင်တက်မတော်အတွင်းမှာတစ္ဆာရှိရှိနဲ့လှုပ်ရှားရှိတာကိုလုပ်ကန်ခဲ့သူလို့ဆိုပါတယ်။အခုဖြစ်သွားခဲ့တဲ့အဖြစ်အပျက်ကြောင့်အမေရိကန်အစိုးရအနေနဲ့စစ်ပြက်ဖွယ်ရှိပေမဲ့မြန်မာနဲ့နိုင်ငံတကာဆက်ဆံရေးမှာတော့တိတ်ပြီးတော့ပြဿနာမရှိနိုင်ဘူးလို့ဆောင်းပါးရှင်ကသုံးသပ်ထားပါတယ်။ဘာပဲပြောပြောမြန်မာနိုင်ငံမှာအာဏာကိုစစ်တပ်ကလွှမ်းမိုးထားစေဆိုတာကိုမြင်နိုင်ပါတယ်ဆိုပြီးတော့ထောက်ပြထားပါတယ်။အပြည့်စုံကို yearglobal.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ငံလုံးပြစ်ခတ်ရစေတဲ့ဘောဒီမြေရဲ့ရှားဖို့မြန်မာဆွေးရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။လက်နက်ကင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စားနှစ်ဖွဲ့စားပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်လက်နက်ကင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆိုးရနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတီစေနိုင်ပါသလား။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါည
တော်ရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ VOA ကနေအင်္ဂါနေ့မနက်ဖတ်မြန်မာဘာသာစီစဉ်တွေကိုဆက်လက်အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့ American Indian 3 Nom Nakhin English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက i n n t h e the n i c k nick o f of t i m e time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မှီလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's partyBut we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry ye party atwa ka bing pao de li. Da ba mai lo to de ba ye. 7 nai thu bu 9 minute a lu. Nit tik ko yak khwet myao bi chu so bu a chi mi le mit tin ni din yauk twa ke de lo a dei be ya ba le.
We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာတဲ့စီစဉ်တင်ဆက်တဲ့မြန်ခင်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရပါအခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာပါအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါတရုတ်နိုင်ငံရဲ့ပြည်ပပို့ကုန်ကျဆင်းနေတာကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးစားတဲ့အနေနဲ့အစိုးရကရွှေငွေတန်ဖိုးကိုချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်ပါဝယ်အနောက်နိုင်ငံတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်တရုတ်နဲ့အိန္ဒိယချင်းဖြစ်တဲ့အပြင်တရုတ်နိုင်ငံကကုန်ပစ္စည်းတွေကိုအဓိကသုံးစွဲနေတဲ့မြန်မာနိုင်ငံမှာရောရွှေငွေတန်ဖိုးချလိုက်တာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုစီးပွားရေးတက္ကသိုလ်လက်ထောက်ကတိကဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်နိုင်ငံကအဲ့လိုမျိုးသူ့ရွှေငွေတန်ဖိုးကိုချလိုက်တာကအမေရိကန်မှာတော့တော်တော်လေးကြီးရိုက်သွားတယ်ပေါ့နော်အမေရိကန်ကတရုတ်နဲ့အဓိကကုန်သွယ်ပေးနိုင်ငံလည်းဖြစ်နေတော့သူတို့ချင်းကုန်သွယ်မှုပမာဏကလည်းအရန်ကြီးမားတယ်လေမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းဟိုတရုတ်နိုင်ငံကကုန်ပစ္စည်းတွေပေါ့အများကြီးမျိုးကိုအားထားနေရတယ်တရုတ်ကပစ္စည်းတွေကိုသွင်းတာများတယ်ဆိုတော့တရုတ်ကအခုလိုမျိုးရွှေငွေတန်ဖိုးကိုချလိုက်တာဟာအဲ့ဒီကုန်သွယ်ရေးမှာနိုင်ငံခြားကုန်သွယ်ရေးမှာဘလောက်များအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆရာ
ကျွန်တော်တို့ကတော့ဒီအပြောင်းလဲမရှိဘူးလို့ထင်တယ်ကျွန်တော်ကတော့ဘာဖြစ်လို့လဲဆိုတော့လေအဲ့ဒီဦးတံမိုးမချလဲပဲကျွန်တော်တို့ကဟိုအွင့်နေနေပြောရရင်ကျွန်တော်တို့တိုင်းပြည်တွေကတုံ့လုံမှုကတိတ်မရှိတော့ပြုတ်စီကဒီစက်မှုကုန်ကြီးကုန်စီကဝယ်နေရတာပဲလေဟိုဒါမျိုးကဖုံပြိုးပြီးတဲ့နိုင်ငံတွေမှာလာသူကစင်စစ်တစ်ဖြစ်တာပေါ့နော်ဝေတံမိုးချလိုက်ရင်ပြုတ်ပစ္စည်းကဈေးပေါ်ရမယ်ပေါ်ရရင်ဟိုပြုတ်ပစ္စည်းတွေဟိုဝယ်ကြမှာပေါ့အဲကြောင့်လို့အမေရိကန်လိုဘာလို့ကတော့ပုံပြီးတော့အကျိုးဟိုတည်အောင်မှုကပုံကြီးတာပေါ့ကျွန်တော်နိုင်ငံကတော့ဟိုတရုတ်နဲ့ကုန်သွယ်မှုကကျွန်တော်ကရောင်းတာတွေကကုန်ကြမ်းနေပဲလေကျွန်တော်ကသူတို့ကစက်မှုကုန်ကြော်တွေပြန်ဝယ်တာဆိုတော့အခုချလိုက်ရတဲ့ကောင်ကျွန်တော်ကဟိုတရုတ်ပြည်ကဝယ်ရမှာပဲတရုတ်ပြည်ကတရုတ်ပြည်ကချားနိုင်ငံကုန်စည်နေစည်းပေါ်ပေါ်ကသူ့ကိုပိုဝယ်မယ်ဆိုတော့ချားနိုင်ငံက ကတော့ဒီတော့တိတ်ပြီးတော့အပြောင်းလည်းမရှိတော့ဘူးဖြစ်နေ
ဒီစားသုံးသူတွေကြားထဲမှာရောဆရာဟိုအဲ့လိုမျိုးဝယ်လာအကျိုးတရားမှုမရှိနိုင်ဘူးလားတပည့်တယောက်ကအဓိကတော့ခုအများစုကစီးပွားရေးပညာရှင်တော်တော်များများပြောတာကတော့ဟိုတင်းကြီးတင်းတွေတဲ့နှီးပါပါပဲပြောတာကတော့တယောက်ကအခုလိုရွံငွေတန်ဖိုးချတာဟာဒီသူ့ရဲ့ပြပပုတ်ကုံမြင့်တင်မှုပေါ့နော်လောလောဘာလို့လဲဆိုတော့ तू ကပြပပုတ်ကုံကမနစ်ကတဲ့စာရင် तू က800ခန်းလုံးအနည်းဆုံး800ခန်းလုံးလောက်ကြာနေတယ်လို့ပြောတာဟိုဒီနေ့မှာဆိုတော့သူ့ရဲ့ပြပပုတ်ကုံမြင့်အောင်သူ့ရွံငွေတန်ဖိုးချတော့ကွန်ပစ္စည်းတန်ဖိုးနည်းသွားတဲ့အတွက်ဒီမြန်မာပြည်မှာရှိတဲ့မြန်မာပြည်ဝင်တဲ့ကွန်ပစ္စည်းတွေရောဟိုတန်ဖိုးနည်းအဲ့လိုမျိုးလိုက်မဖြစ်ဘူးလားဆရာ
ဖြစ်ဖြစ်တာပေါ့ကျွန်တော်တို့လည်းဖြစ်နေတယ်ကျွန်တော်တို့ကအဲ့ဒီတရုတ်ပြည်အတွင်းနဲ့ကွန်ပစ္စည်းကိုကျွန်တော်တို့နိုင်ငံပြည်ရင်းကထုတ်တာအဲ့လိုကြိုက်ဟိုနေလန်းလာလာပေါ့နော်ရှင်းပြန်ပြီးတော့ရောင်းရလိုက်တဲ့ဟိုလုပ်ငန်းအသိရှိပေါ့ကျွန်တော်ကအခုအဓိကအထူးကိစ္စကဒီကျွန်တော်တို့ဒီအာဆီယံပေါ့အာဆီယံနိုင်ငံထဲမှာတော့ဥပမာဗီယက်နမ်လိုမျိုးကြတော့ဗီယက်နမ်အခုနောက်ပိုင်းမှာဗီယက်နမ်ပြည်စီကျွန်တော်တို့ဒီဝင်တယ်လေဗီယက်နမ်ကဒီစားကုန်တွေတော့ကူကီတို့ပါလို့ပေါ့နော်အဲ့ဒါကြီးကဝင်တဲ့အခါကျတော့ဟိုအခုတရုတ်ပြည်ကြီးကဈေးသက်သာပါရင်ကျွန်တော်ကတရုတ်ပြည်ကြီးကိုဝင်လာနိုင်တဲ့တဘောရှိတာပေါ့အဲ့တော့ချီမာကပို့ပြီးတော့ impact များတာစမှုလက်မှုထုံးကစနိုင်ငံတွေပေါ့နော် PNN တို့ဒီဘက်ကဟာကျွန်တော်တို့မှာမလေးရှားတို့ထိုင်းတို့သူတို့ကတော့ဟိုတရုတ်ပြည်ကြီးနဲ့အတူတူဒီစားကုန်နေမှာပေါ့နော်ဖုန်းမှာသူတို့ပြိုင်နေရတာကိုပြိုင်တော့သူတို့တော့နည်းနည်းပို့ထိနိုင်သူတို့ကြီးကလေတိတ်ပြီးတော့စမှုလက်မှုကဒီကတူရီဒီ SME တွေတိတ်ပြီးတော့မဖို့လို့ပြီးတော့တရုတ်နဲ့ရှင်ပြီးတော့ရောင်းနေရတာတရုတ်နဲ့ရှင်ပြီးတော့ကွာဈေးကွက်ထဲမှာကျန်သူဒီဒီနိုင်ငံတွေပဲကြည့်တော့စီကဘာလို့ရောင်းနေတာဘယ်လောက်ဖြစ်လဲ
အခုဒီနေဆက်ကုံသွဲရေးတွေမှာဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာကဟိုကုံသွဲတဲ့နေရာမှာမြန်မာပြည်ကနှစ်ဖက်ပေါ့နော်တပည့်ကုံချမ်းပို့တယ်ကုံကြောပြန်ဝယ်တယ်နေဆက်ကုံသွဲရေးတွေမှာထိုင်းနဲ့ပဲဖြစ်ဖြစ်တရုတ်နဲ့ပဲဖြစ်ဖြစ်အိန္ဒိယနဲ့ပဲဖြစ်ဖြစ်ပေါ့ဆိုလို့ရှိရင်မြန်မာပြည်ဘက်ကအဲ့လိုမျိုးရောင်းတဲ့အခါမှာလည်းဟိုဈေးနှိမ့်ပြီးရောင်းရတဲ့အတွက်ဟိုနှစ်နာတယ်ဝယ်တော့လဲဟိုပါပေါ့ကိုကမထုတ်နိုင်တဲ့အတွက်သူများပစ္စည်းဝယ်သုံးရတယ်ဆိုပြီးနှစ်နာတယ်ဆိုပြီးနှစ်ခါနာတယ်ဆိုပြီးပြောကြတာရှိတယ်ဆရာအဲ့ဒီ volume ပမာဏအခုမြန်မာပြည်မှာက SME ဆိုတော့ဆရာပြောသလိုကောခံခံမြန်မာမရှိသေးတာတွေရောနောက်စက်မှုလက်မှုလုပ်ငန်းတိတ်ပြီးတော့ဟိုရှေ့မရဟိုပါပေါ့ဖြည့်ထုံလို့မရှိသေးတာတွေရောအကြောင်းဆိုတော့အဲ့ဒီအတိုင်းဒါကတော့အတိုင်းပဲအရင်တော့လိုပဲဆက်ရှိနေတယ်လို့ပဲယူဆရမယ်ထင်တယ်ဆရာနော်
ဒီကတော့ကြောင်းလည်းမရှိဘူးလို့ပြောရမှာလေဟုတ်ကဲ့ကျွန်တော်လည်းဝင်နေရတယ်အခုကျွန်တော်ကရေနံပစ္စည်းတွေအများကြီးဝင်တယ်ရေနံနာမည်ရင်းနဲ့အချို့ကအဲဒီကုတ်ကီယိုကုတ်ကီယိုအဲဒီဟာပေါ့ဟိုနည်းလေးပေါ့ဒီစကလေးပေါ့အဲဒါတွေဆိုရေနံကအခုတော်တော်များများဝင်တယ်သူတို့အချင်းကိုကျွန်တော်ကမရောက်နိုင်ဘူးမရောက်သေးဘူးသမုဒ္ဒမကုန်ပြည်ရဲ့အချင်းအားလေ
ဟုတ်ကဲ
့ဒီမှာဒီလိုယူလာတော့ဒီကထွက်တဲ့ညီပဲဒီလိုပဲကျွန်တော်တို့ကဥမာဆိုရလို့အခုနိုင်ငံသားအဲဒီလိုကတွင်းလာတယ်မလေးရှားတို့ဒီဟိုဟာတို့ကတွင်းလာတယ်ဟိုဟာကိုလေရေခဲကြည့်လို့ရှိရင်ဟိုကင်တော့ပေါ့ဘူးလေးတွေနဲ့ဆိုကျွန်တော်အဲ့လိုမထုတ်နိုင်ဘူးကျွန်တော်ရဲ့ဒီကြည်ရင်းကချက်တဲ့ကုန်ကြီးအဲ့လိုပက်ကင်းမော့ကက်ပက်ကင်းကိုတကားလဲစဉ်းစားနေရပက်ကင်းကြီးပေါ့ပက်ကင်းကြီးကိုခေါင်းခေါင်းလုပ်ပြီးတော့အဲ့လိုပေါ့မဟုတ်ဟိုခဲတဲ့နဲ့ပတ်မယ်အဲ့လိုဟာလိုကတော်တော်လေးကိုဟိုမဖြစ်မတွက်လာဘူးကြည်ရင်းမှတော့သိပြီဆိုတော့နည်းနည်းတော့အခုအဲ့လည်းချောက်ချင်နေတယ်ဟုတ်လားဟိုမိမရလေး copy mode တွေပါလို့ရတည်တယ်အဲ့တော့ဟိုပြင်ပြိုင်နေတဲ့အချင်းကိုကျွန်တော်ကတော်တော်ကြီးကိုအပြန်နဲ့ငါတို့မျိုးရဲ့အခုသိနေနေကြတာပေါ့ဟိုတကယ်လို့ကအာဆီယံအယူကြီးဖြစ်သွားရင်ကျွန်တော်ကအဲ့ဒါဟိုစားပြီးအခုတော့မှတော်တော်က free trade liberalization ဆိုတော့ကျွန်တော်တို့ဓာတ်ရင်ပြည်စားအကြရရဖုန်းနဲ့ဝယ်စားနေရတဲ့ဒီနေ့
ဆိုတော့ဆရာအဲ့ဒီအဆင့်ကိုရောက်လာဖို့တော်တော်ကြာအောင်မထင်နဲ့ဆရာဟိုပေါ့ဒီဗမာပြည်မှာတပေါ့အတိုင်းတာတစ်ခုဒီအိန္ဒိယနိုင်ငံနေလောက်နည်းနည်းပက်ကေ့ချင်းကအဆပေါ့နော်ကောင်းကောင်းမွန်မွန်လေးဟိုလူဟိုစားသုံးသူတွေစိတ်ဝင်စားလောက်အောင်တကယ်အဆင့်တက်မိမိလေးလုပ်နိုင်တဲ့အဆင့်အထည်ရောက်လာဖို့တောင်တော်တော်လေးအခြေယူအောင်မလားမသိဘူးဆရာ
ကြာရမှာဘယ်လိုလဲကြာမယ်မကြာဘူးဆိုတာလေလောလောဆယ်အဆင့်ရမရဒါနဲ့ဒါမျိုးကလေဟိုပေါ့နော်ကျင်းလေဝန်တိုင်းဝန်တိုင်းနဲ့မြန်မြန်လေးမြန်သွားမှာပေါ့ဒါပေမဲ့တခြားလို့ကြာတော့ကြာမှာပဲဒါနဲ့ဟိုအများကြီးတော့လေကြာကြီးမဟုတ်ကျွန်တော်တို့ကနောက်ဆုံးရရင်ဟိုဒါဟိုသိရရှိရပဲကိုကဒါမလုပ်နိုင်ရင်ကိုအကုန်ပြုတ်တော့မယ်ဆိုရင်တော့နောက်တော့ဟိုဟာလည်းဖြစ်လာမှာပေါ့အဲ့ဒါဆိုရင်တော့ကျွန်တော်တို့ကဝန်တိုင်းဝန်တိုင်းနဲ့လေရောက်ချင်ရောက်သွားမှာ
ဟုတ်ကဲ့အဲ့ဒါ political will
politics
ပ political will လို့ခေါ်တဲ့နိုင်ငံရေးအစိုးရနေပြီးတော့လူလောလောလှုပ်ဆောင်လို့တဲ့စိတ်ရှိဖို့လဲလို့မထင်နဲ့
အဲ political will ကအရေးကြီးဆုံးပဲ political will ကဝေဆူရဲပါလေစိတ်ဟာတောင်းလို့ဒီလိုစိတ်အပတ်တန်သွားနေတယ်ဆိုအဲ့ဒါအရေးကြီးဆုံးပါလေအဲ့ဒါတော့ကြောက်မှုဆိုတော့ပြောင်းပြင်ရဝုန်းပြီးသွားပြီးတော့ policy ကတက်ချင်လဲဟိုပြောင်းရင်လေးလေးလေးငါးနဲ့ဒီမှာတော့မှာပဲရောက်သွားမှာပဲ
ဟုတ်ကဲ့ဆရာဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့ဆက်ရှိလက်ရှိပြောပြပေးတာ
ကိုဇော်ဝန်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုအောင်ကမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုတစ်ပတ်အစီအစဉ်ကိုတော့တစ်ချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘီယံဂီတပညာရှင်အစိုးကျော်ကြီးတယောက်အကြောင်းကိုတင်ပြပေးခြင်းပါတယ်မဆုမွန်ရေ
တကဘာလုံးကကြိုင်းနှစ်သက်တဲ့အဆိုတော် Elvis Presley ဟာ1989ခုနှစ်ဩဂတ်လ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အတံလွင့်ဌာနကနေအခုလိုကြေညာခဲ့ပါတယ
် Elvis Presley dead at the age of 42 I'm John Meyer
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ကျွန်တော်ကတော့ဂျွန်မိုင်ယာပါ Tennessee ပြည်နယ် Memphis မြို့က Baptist ဆေးရုံမှာ Elvis Presley ကွယ်လွန်ခဲ့ပါတယ်သူဟာအသက်42နှစ်သားရှိပါသေးတယ် Presley ဟာ $4 တန်းစတူဒီယိုကိုဒေါ်လာတန်းနဲ့ချီတန်းနဲ့ဂီတထုတ်လုပ်ဖြန့်ချီတဲ့လုပ်ငန်းကြီးအဖြစ်လဲပြောင်းလဲအောင်ဆွမ်းဆောင်နိုင်သူပါအသက်ရှူကြတာကြောင့်ဒီကနေ့နေ့လယ်မှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော့ဂျွန်မိုင်ယာကပြောသွားတာပါ
နှလုံးပုံမှန်အလုံးမလုံးတာကြောင့်အခုလိုအချိန်ကောင်းမှာကွယ်လွန်သွားတာဖြစ်ပါတယ်။အရက်နဲ့ဆရာဝန်တွေပေးထားတဲ့ဆေးရောတောက်မိတာကြောင့် Elvis Presley တည်ဆုံးတာဖြစ်တယ်လို့သေမှုသေခြင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်
။ Left Me Tender ဆိုတဲ့အချစ်သချင်းအပါအဝင်ရိုးရာကြီးလက်သချင်းတွေဘာသာရေးသချင်းတွေနဲ့ Blues ဂီတသချင်းတွေကိုဖန်တီးတည်ဆုံးခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်။ဒါပေမဲ့တချို့သချင်းတွေမှာလိန်အသားပေးကိစ္စတွေတည်ဆုံမှုတွေရှိလာတာကြောင့်မိဘတွေရဲ့ပြစ်တင်ဝေဖန်မှုကိုလည်းသူခံခဲ့ရပါတယ်ဘလို့ပဲဖြစ်ဖြစ်မြူးကျွားတဲ့ဟန်ပန်နဲ့ဖျော်ဖြေတဲ့စတိုင်ပျော်ပျော်ပြက်ပြက်တောက်ပတဲ့လက်ဝတ်လက်စားတွေနဲ့စမ်းသစ်တဲ့အဝတ်အစားပုံစံတွေဟာစစ်ပြီးခေတ်ကာလအပြောင်းလဲကိုလူလာတဲ့လူငယ်တွေကြားမှာခေတ်စားပါတယ
် Love me tender love me sweet neverLet me go. You have made my life complete, and I love you so. Love me tender, love me true.
Elvis Presley ကွယ်လွန်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာသူဟာအခကျင်းဝေအများဆုံးရရှိတဲ့ပညာရှင်တဦးဖြစ်ပါတယ်။သူဆိုခဲ့တဲ့သချင်းဓာတ်ပြပေါင်းတန်း900လောက်ထိရောင်းချခဲ့ရတဲ့အအောင်မြင်ဆုံးအဆိုတော်တဦးဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလည်းပါဝင်သရုပ်ဆောင်သူတဦးပါ။ဒါပေမဲ့လည်း1982ခုနှစ်အိမ်ထောင်နဲ့ကွာရှင်းပြတ်ဆဲပြီးတဲ့နောက်သူအထီးကျန်ဖြစ်သွားပြီးတော့ဆေးဝါးတွေကိုသုံးစွဲနေခဲ့ပါတယ်။
သူပြိတ္တတော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့ In Grace Land ကိုသူကွယ်လွန်ခဲ့တဲ့နှစ်ပတ်လည်အချိန်ရောက်တိုင်းသွားရောက်လဲပတ်လိရှိပါတယ်။အဲ့ဒီထဲမှာသူဂီတဖန်ဆာမှုကိုခံရတဲ့တခြားနိုင်ငံကလူတွေလည်းပါဝင်ပါတယ်။ Presley ဟာသူအသက်ရှင်စဉ်အခါကတခြားအိမ်တွေရှိပေမဲ့ Grace Land အိမ်မှာပဲနှစ်ပေါင်း20လောက်အဓိကနေထိုင်ခဲ့ပါတယ်။သူမွေးဖွားရာတူပလိုမြို့ကနေငယ်ပယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကလေးကသူဟာဒီမျိုးမှာအိမ်ဝဲပြီးတော့အခြေချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။အခုအခါမှာတော့ Elvis Presley ကိုချစ်ကြသူတွေကသူကွယ်လွန်ချိန်ရောက်တိုင်းအဲ့ဒီ Graceland ဆိုင်ရင်ကြီးမှာမီးထိုးဆူတောင်းပွဲတွေလည်းကျင်းပကြတယ်လို့ဆိုပါတယ်မဆုမွန်ရဲ့
။ဒါနဲ့တဆက်သေးပဲအဲ့ဒီလိုနေ့တွေမှာပြုလုပ်တဲ့လေလံတင်တဲ့ရောင်းချပွဲအကြောင်းကိုလည်းပြောပြပေးပါအောင်ကိုအောင်အောင်ရဲ
့။ကောင်းပါပြီခင်ဗျာ။အရင်အချိန်တွေထက်ခုတစ်ချိန်ပြုလုပ်တဲ့ပစ္စည်းအမျိုးအစားကပိုးဆုံးပါတယ်။ပစ္စည်းပေါင်း184မျိုးပါဝင်ပြီးအဲ့ဒီအားလုံးတန်ဖိုးဟာအမေရိကန်ဒေါ်လာသက်တမ်းကျော်ဘူးရှိတယ်လို့ဆိုရတယ
်။ This will be our third auction at Graceland where third party
Graceland ကတတိယအကြိမ်ဒီလေလံပွဲကို Elvis ရဲ့တကယ့်ပစ္စည်းအစစ်အမှန်တွေယူလာပါလိမ့်မယ်။ တကယ်ပစ္စည်းအစစ်အမှန်ဟုတ်မဟုတ်ခွဲခြားပြီးနောက်မှာတော့လေးလံပွဲမှာထည့်သွင်းရောင်းချမှာပါရောင်းသူကဝယ်သူကပါ Elvis ရဲ့ပစ္စည်းဟုတ်မှန်ကြောင်းတက်တေကန်လက်မှတ်ကိုပေးမှာပါလို့လေးလံပွဲကျင်းပသူတဦးဖြစ်တဲ့ Kevin Khan ကပြောသွားတာပါ
ပရက်စလေးကွယ်လွန်ခြင်းအထိမ့်အမှတ်လေးလံပွဲမှာ Graceland မှာမကျင်းပခင်ကတည်းကပစ္စည်းတွေကိုအွန်လိုင်းကနေတဆင့်နဲ့လေးလံဆွဲခွင့်ရှိပြီးတော့နောက်ဆုံးလေးလံပွဲနေ့ကျရင်တော့ဘယ်သူကဈေးအများဆုံးပေးပြီးတော့အနိုင်ရလဲဆိုတာကိုကြေညာတာပါဒီလေးလံပွဲကိုဘယ်သူမဆိုလာရောက်ရောင်းချနိုင်ပေမဲ့လို့ Lisa Marie Presley စုဆောင်ထားတဲ့ပစ္စည်းတွေနဲ့ Graceland စာအိမ်ကြီးကိုတော့ရောင်းချမှာမဟုတ်ပါဘူး
In terms of bidders, we're going to have folks from around the world bidding online.
လူကိုယ်တိုင်လာတဲ့သူတွေရှိတယ်လို့ online ကနေလည်းလေးလံဆွဲတဲ့သူတွေရှိပါတယ်။သူတို့အားလုံးဟာ Elvis ရဲ့ပေးသက်တွေမဟုတ်ဘဲဂီတစုဆောင်သူတွေ pop ယဉ်ကျေးမှုဂီတနဲ့ပတ်သက်ပြီးမြန်နိုးသူတွေလည်းပါဝင်တယ်လို့ Kevin ကရှင်းပြသွားတာပါ
။မနေ့ကလေးလံပွဲတုန်းကရောင်းချမဲ့ပစ္စည်းတွေကနည်းပေမဲ့လို့ Presley ရဲ့1988ခုနှစ် model Cadillac Seville နဲ့ပါဝင်ပါတယ်ဒီနှစ်မှာတော့လေးလံပစ္စည်းတွေမှာကားမပါပေမဲ့ပစ္စည်းအမျိုးအစားကများတာကြောင့်အကျိုးအမြတ်ပိုရမယ်လို့မျှော်လင့်ထားတာပါ။အ
ားလုံးတက်နိုင်တော့တဲ့တန်ဖိုးရှိတဲ့ပစ္စည်းတွေကိုစပြီးတော့ကြိုက်စေးပေးထားနိုင်ပါပြီ။ဒါပေမဲ့တကယ်လေးလံဖွင့်ပြီဆိုမှဘယ်သူနိုင်လဲဆိုတာကိုသိမှာပါ။လွန်ခဲ့တဲ့အချိန်တွေကတချို့ပစ္စည်းတွေဆိုရင်သိပ်အများကြီးဈေးရမှာလို့ထင်မှတ်ထားပေမဲ့ဒေါ်လာ2000လောက်အထိရခဲ့တာလည်းရှိပါတယ်။ဒါကြောင့်လေးလံပွဲပါဝင်သူတွေထဲမှာရောင်းမဲ့သူတွေဘက်ကရောဝယ်မဲ့သူတွေဘက်ကရောဒီပစ္စည်းကိုဘလောက်ထိအောင်လိုချင်တဲ့အာတီသားစိတ်ရှိပြီးဈေးပေးမလဲဆိုတဲ့ပုံမှာမူတည်ပါတယ်လို့ကေဗင်ကပြောပါတယ်။ Graceland ဆိုင်ရဲ့ညွှန်ကြားရေးမှူးလော်ရာ ဖစ်ကတ်ကတော့ Presley ကအင်မတန်အပေးအကန့်ရရောသူလို့ဆိုပါတယ်။ဒါကြောင့်သူတစ်ချိန်ကသူများတွေကိုပေးကမ်းခဲ့တဲ့ပစ္စည်းတွေဟာဒီကိုပြန်ရောက်လာပြီးတော့နောက်တစ်ခါတခြားလိုချင်တဲ့သူတွေစီကိုပြန်ရောက်သွားတယ်လို့ဆိုပါတယ
် You're really connecting collectors with something that they want something that they're passionate about
ကိုလိုချင်တဲ့ပစ္စည်းဝယ်ယူစုဆောင်တဲ့သူတွေကိုဒီနေရာကနေအဆက်အသွယ်လုပ်ပေးနိုင်ပါတယ်ဒါကြောင့်လူတစ်ယောက်ကနေတခြားတစ်ယောက်စီကိုလက်ဆင့်ကန်လွှဲပြောင်းပေးလိုက်ပါတယ်အဲ့ဒီလိုမျိုးလုပ်နိုင်တာကြောင့်လေဒီလေလံပွဲကိုလာတဲ့သူတွေကအတော်လေးကိုစိတ်လှုပ်ရှားပျော်ရွှင်ကြပါတယ်လို့လော်ရာကပြောသွားတာပါ
ဒီလေလံပွဲမှာလာရောက်ရောင်းချတဲ့ပစ္စည်းတွေရဲ့ Presley လက်မှတ်ထိုးထားတဲ့ရှက်အင်ဂျီတည်းဟာအတော်လေးထူးခြားတယ်လို့လော်ရာကပြောပါတယ်။အဲဒီအင်ဂျီကို1983ခုနှစ်တုန်းကကင်းတောက်လူငယ်တွေအတွက်အထူးစုကြီးအနေနဲ့ Presley ကပေးခဲ့တာပါ။ဒေါ်လာ8000နဲ့12000ကျားလောက်ဈေးရလိမ့်မယ်လို့ခန့်မှန်းထားပါတယ်
။ Presley ဟာအချိန်တော်ကြာသူပေါင်းသင်းခဲ့တဲ့သူ့ရဲ့တငယ်ချင်း Sammy Davis Jr. ကို1983ခုနှစ်တုန်းကရွှေနဲ့စိန်ရောထားတဲ့ရွှေဆွဲကြိုးနဲ့လော့ကက်သီးကိုပေးခဲ့ပြီးတော့အဲ့ဒီပစ္စည်းဆိုရင်လေဒေါ်လာ3000လောက်အထိဈေးရနိုင်မယ်လို့ခန့်မှန်းထားပါတယ်။ Presley ဟာသူ့ခေတ်သူ့ခါကဂီတနဲ့ရုပ်ရှင်လောကမှာထင်ရှားတဲ့အောင်မြင်သူတစ်ယောက်ဖြစ်ပြီးတော့ခင်မင်နှစ်လိုပွဲကောင်းသူတစ်ယောက်လည်းဖြစ်တာကြောင့်လူတွေတော်တော်များများက Presley ကိုအထူးကိုချစ်ခင်ကြတာလည်းဖြစ်ပါတယ်
။ဟုတ်ပါတယ်မက်ဆီမွန်ကြီး Elvis Presley ကိုချစ်ကြတဲ့သူတွေရဲ့နိုင်ငံကောင်းဆောင်တွေလည်းပါကြတာပေါ့ဗျာ။ဂီတနဲ့ကင်းနိုင်တဲ့သူဆိုတာအရှာသာမဟုတ်လား။2006ခုနှစ်တုန်းကဆိုရင်ဒီ Graceland ဆိုင်အိမ်ကိုအဲ့ဒီအချိန်ကသမ္မတ George W. Bush နဲ့ဂျပန်ဝန်ကြီးချုပ် Junichiro Koizumi တို့လည်းသွားလည်ခဲ့ကြပါတယ်။ဒီခီးစဉ်စကတည်းကဒီသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာ Elvis ရဲ့ Left Me Tender သချင်းပါဝင်တခြားသချင်းတွေကိုလည်းတောက်လျှောက်ဖွင့်ခဲ့ကြတဲ့အပြင်သူ့ရုပ်ရှင်တွေကိုလည်းပြသခဲ့ပါတယ်။Graceland ဆိုင်ကိုရောက်တဲ့အခါမှာတော့ဝန်ကြီးချုပ်ကိုအီဇူမီက Elvis Presley ရဲ့တခြင်းတွေကိုဆူပြခဲ့တဲ့အပြင်သူ့ဟန်ပန်တွေအတိုင်းလုပ်ပြတာကိုမြင်တော့သမရ Bush တောင်းမှအတော်အံ့အားသင့်သွားတယ်ဆိုပဲဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အရှိတော်အရာဒီသားကရိုဟင်ဂျာလူလူရဲ့ခက်ခဲတွေအပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်ပါတယ်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်မှာနေထိုင်ကြတဲ့လူဦးရေ 1.2 သန်းလောက်ရှိမွတ်စလင်လူနည်းစုတစုဖြစ်ပါတယ်။အဲဒီမှာသူတို့ဟာဘာသာရေးအရခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာနဲ့အမျက်ထုတ်အသုံးချတာတွေကိုခံရရပါတယ်။ဒါ့အပြင်အစိုးရစစ်တပ်ကအတင်းအဓမ္မအလုပ်ခိုင်းတာ လောလဆွာရွှေ့ပြောင်းသွားလာခြင်းအပေါ်ကန့်သက်ခံရတာဂျမားရေးဆောင်ဆောင်မှုနဲ့အစားအစာရဖို့ခက်ခဲတာတွေနဲ့လည်းကြုံရပါတယ်လက်ထက်ထိန်းများခွင့်ဘာသာရေးဆိုင်ရာအဆောက်အဦတွေစောက်လို့ခွင့်ဒါမှမဟုတ်ပြုပြင်ထိန်းသိမ်းခွင့်တွေကိုလည်းကန့်သက်ခံရပါတယ်မြန်မာနိုင်ငံမှာမျိုးဆက်ပေါင်းများစွာနေထိုင်လာကြပြီးဖြစ်ပေမဲ့အရင်စစ်အစိုးရတွေရဲ့မူဝါဒတွေကြောင့်သူတို့ဟာနိုင်ငံမဲ့ဖြစ်နေရပါတယ်လူထောင်ပေါင်းများစွာဟာအတမူဝန်ကြောင့်မှုရောင်းဝယ်ဖောက်ကားမှုအစားအစာဒါမှမဟုတ်ဘာသာရေးရာကိုးကွယ်စည်းကပ်ဖို့နေရာမရှိသလောက်ဖြစ်ပြီးအိုးရင်ဆွန့်ခွာထွက်ပြေးသူတွေအတွက်ဖွင့်ထားတဲ့စခန်းတွေမှာနေနေရပါတယ်။ပြည်ပမှာပိုကောင်းတဲ့အခြေအနေရမယ်ဆိုပြီးဖျားယောင်းပြောဆိုတဲ့လူကုန်ကူးသူတွေရဲ့အတုံးချခံရဖို့ပို့ပို့ပြီးအကာအကွယ်မဲ့လာကြပါတယ်။အထောက်ထားမဲ့ရိုဟင်ဂျာဒုက္ခသည်၅သိန်းလောက်အထိဟာအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားအရက်မှာနေထိုင်နေကြပါတယ်။ဒုက္ခသည်ဖြစ်မှတ်ပုံတင်ထားတဲ့နောက်ထပ်ရိုဟင်ဂျာ32,000ပတ်ဝန်းကျင်ကတော့အဲ့ဒီအရက်ကကူတူပါလောင်းနဲ့နာယာပါရာဒုက္ခသည်စခန်းတွေမှာနေထိုင်နေကြပါတယ်။သူတို့ဟာစစ်ဘက်ဆိုင်ရာလှုပ်ဆောင်မှုတွေနဲ့ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့ဖိနှိပ်မှုတွေကနေထွက်ပြေးသွားကြတာပါ။ရခိုင်ပြည်နယ်ကလူသားပေးဒုက္ခဆိုင်ရာအခြေအနေကိုတိုးတက်အောင်လုပ်ဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုဆင်ဆက်မပြတ်တောင်းဆိုထားပါတယ်။လိုအပ်နေတဲ့လူမှုဝန်ဝိုင်းတွေအလုံးအတွဲလူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မဲ့ပေးခွင့်ပြုဖို့နဲ့အိုးရင်ဆွန့်ခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေသူတို့ရဲ့မူရင်းနေရာတွေကိုကိုယ်သဘောနဲ့ကိုပြင်ကျင်နေဆိုရင်စီစဉ်ပေးဖို့တောင်းဆိုထားပါတယ်။သမ္မတဥဘာမာကသူ့ရဲ့စိုးရင်ချက်တွေကိုဒီနှစ်နွေရာသီအစောပိုင်းမှာအခုလိုပြောခဲ့ပါတယ
်။ I think if I were Rohingya I would want to stay where I was born. I'd want to stay in the land where my parents
ကျွန်တော်သာ Rohingya တယောက်ဖြစ်မယ်ဆိုရင်ကျွန်တော်ကိုမွေးဖွားတဲ့နေရာမှာနေခြင်းမှာပါပဲ။ကျွန်တော်မိဘတွေနေသွားတဲ့မြေမှာနေခြင်းမှာပါပဲ။ဒါပေမဲ့အစိုးရကကျွန်တော်ကိုကာကွယ်ပေးဖို့လူတွေကကျွန်တော်ကိုများများတတဆက်ဆံဖို့တော့ကျွန်တော်လိုချင်ပါတယ်။ဒါကျွန်တော်လိုချင်တာဖြစ်မှာပါ။ဒါကြောင့်လဲရိုဟင်ဂျာတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအသွင်ကူးပြောင်းရေးရဲ့တစိတ်တစ်ပိုင်းအဖြစ်တကယ့်ကိုအလေးနက်ထားလှုပ်ဆောင်ဖို့တကယ့်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်။ဒီခိုင်ပြည်နယ်ကအခြေအနေတွေကိုဂိုင်းတွဲဖြေရှင်းဖို့အတွက်အားလုံးအတူတကွလှုပ်ဆောင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ရည်ကဲဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရှင်နေခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ VO American အတန်ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်တွေကတော့ line to meter 16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းအချင်းချုပ်ကိုဦးစံမိုးဝေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ပြည်နယ်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကျဆင်းနေတဲ့အပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်တနင်္လာနေ့ကမ္ဘာတစ်ပွင့်အစုရှယ်ယာဈေးနှုန်းတွေရေနံဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဒေါင်းဂျုံးစ်အစုရှယ်ယာဈေးကွက်မှာဈေးဖွင့်ပြီးမိနစ်ပိုင်းအတွင်းမှာ900ခန်းလုံးထိုးကျသွားခဲ့ပါတယ်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံကိုဝါရဖြန့်ချီထုတ်လင်းတာတွေရပ်တန့်ပေးဖို့ဒီကနေ့သဘောတူလိုက်ပါတယ်အခုလိုထုတ်ပြောလိုက်တာကမကြခင်ကပဲတောင်ကိုရီးယားစစ်သား2ဦးမိုင်းပိုက်ပေါက်ကွဲမှုကြောင့်ဒဏ်ရာတွေရရှိသွားတာကိုမြောက်ကိုရီးယားဘက်ကလည်းဝမ်းနည်းတဲ့နောင်တရတဲ့အကြောင်းထုတ်ဖော်ပြောပြီးမှဖြစ်ပါတယ်ခင်ဗျာ။အီရန်နိုင်ငံအနေနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးပြန်လည်တည်ဆောက်မှုနဲ့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီမှုကြောင့်အီရန်နိုင်ငံရဲ့စီးပွားရေးအကျပ်တဲဖြစ်သွားအောင်ချမှတ်ထားတဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတွေကိုအစောဆုံးလာမယ့်မတ်လမှာရုပ်သိမ်းပေးနိုင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကတင်းနာနေမှာပြောဆိုလိုက်ပါတယ်ခင်ဗျာ။
ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 30 40 49 50နဲ့ line to meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.